အမေရိကန်ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံပြည်ရင်အိန္ဒိယဟာကိုရိုနာဗိုင်းရပ်ကြောင့်သေရတဲ့သေဆုံးသူ၉၀၀ကျော်ဒေါ်လာနဲ့အတွဲသေဆုံးသူစုစုပေါင်း၅၀၀၀ကျော်သွားပြီလို့အိန္ဒိယတာဝန်ရှိသူတွေကသတင်းလာနေမှာပြောပါရယ်။အမေရိကန်ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံပြည်ရင်အိန္ဒိယဟာကိုရိုနာဗိုင်းရပ်ကြောင့်သေဆုံးသူကမ္ဘာမှာအများဆုံးပါ။အမေရိကန်ပြည်ထောင်စုမှာလည်းပိုက အရာရှိဟောင်းဒေါက်တာ Scott Gottlieb က CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာသတင်းကနေတွေကပြောဆိုရမှာတော့လူနာဟောင်းတွေဟာ6လကနေတနည်းလောက်အထိခုခံနိုင်စွာရှိတယ်လို့ပြောဆိုခဲ့ပါတယ်ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့ဆရာဝန်တွေနားမလည်နိုင်သေးတာတွေအများပြားရှိနေပါသေးတယ်လို့လည်းဒေါက်တာ Gottlieb ကပြောဆိုခဲ့တာပါအမေရိကန် John Hopkins တက္ကသိုလ်စစ်တမ်းအရကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားသူ 27.6 သန်းကျော်နဲ့သေဆုံးသူ 9,800 ကျော်ရှိနေတာမှာအမေရိကန်ပြည်ထောင်စုကတော့ပိုးကူးခံရသူ 5.4 သန်းကျော်နဲ့သေဆုံးသူက 13,000 ကျော်ရှိနေပြီးကူးဆက်ခံရသူတွေရောသေဆုံးသူပါကမ္ဘာမှာအများဆုံးနိုင်ငံလည်းဖြစ်ပါတယ်ဝါရှင်တန်တက္ကသိုလ်ကတော့စက်တင်ဘာလ1ရက်နေ့အရောက်မှာကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးရတဲ့အမေရိကန်နိုင်ငံသား 38,600 လောက်အထိရှိနိုင်ပြီးတော့ဒီဇင်ဘာလ1ရက်နေ့အရောက်မှာသေဆုံးသူစုစုပေါင်း 39,000 ကျော်သွားနိုင်တယ်လို့ခန့်မှန်းတွက်ချက်ထားပါတယ်